ညီမနိုင်ငံမှာအခုလိုကြာသည်ဟာစောင်းသင်းတဲ့တွေလှိုင်လှိုင်ပေါ်ရမယ့်ကာလဖြစ်ပေမဲ့ဓမ္မီဩဇာနဲ့လောင်သာစီစေးတက်နေရာတွေကြောင့်ဒီနှစ်မှာကုန်စင်းစိုက်တဲ့လူအတော်နည်းသွားပါတယ်။ဒါကြောင့်မို့ရန်ကုန်နဲ့မန္တလေးကလက်ကားစည်းတွေမှာတော့ကုန်စင်းတွေကအခုဒီဇင်ဘာလတည်းမှာဈေးနှစ်ဆနီးပါးလောက်ဈေးတက်နေတယ်လို့မန္တလေးသတင်းမင်္ဂလာကုန်စင်းစည်းကလက်ကားဆန့်ရှင်တူကပြောပါတယ်။
အလူးစေးကအရင်ကတပိတ္တာကိုကြက်တထောင်အောက်မှာရှိပြီးအခုတော့တပိတ္တာကိုကြက်၄တောင်အထိတက်လာပါတယ်။အကြောင်းရင်းကတော့တရုတ်နိုင်ငံကအလူးတွေပြည်တွင်းမှဝင်တော့တာအပြင်ပြည်တွင်းမှာလည်းအလူးကင်းတွေပြက်ကုန်တာတွေကြောင့်လည်းပါတယ်လို့ကုန်တဲ့တချို့ကပြောပါတယ်။အလူးလိုပဲတခြားစားဖို့ကြောင့်ကုန်ကြောက်သီးနှံတွေလည်းဈေးတက်ပါတယ်။ပြည်ပကဝယ်ရတဲ့မွေးမြူရေးအစာတွေဈေးတက်တာ၊လောင်စာဆီဈေးတက်တာကြောင့်အ နိုင်ငံအလဲပိုင်းစကြက်လွတ်ကြောင်းပြီးမွေးတဲ့ဒေသတွေကနေအများဆုံးလာပါတယ်။စကိုင်းတိုင်းမကွေးတိုင်းဘက်မှာနေမြေမတည်ငြိမ်တဲ့အတွက်စကြက်လွတ်ကြောင်းမှုလည်းအခက်အခဲတွေရှိနေတာပါ။ဒီလိုအခြေအနေတွေကြောင့်စိတ်သားကရန်ကုန်ကိုနှစ်ရက်ချားတခါမှဝင်ပြီးဈေးတွေလည်းတက်လာတာလို့ရန်ကုန်မင်္ဂလာတောင်ကျွန်းကအသားတိုင်ပိုင်ရှင်တူကပြောပါတယ
်။ဒီကနေ့ဆိုလို့ရှိရင်ကိုစီစီကလေယောင်းခမင်းအကိုချက်တန်းဟိုမှာဝယ်ယူရတဲ့နေရာမှာကိုအပေါ်ကြီးတွေကလိုက်ပြီးဝင်နေရတဲ့အခါကျတော့တစ်ခါလာလို့ရှိရင်ဟိုနှစ်ရက်တစ်ခါ300တစ်ခါကို200 300တန်းနေတယ်ဒီနေ့စီစီဆိုလို့ရှိရင်1000ပေးသေးတယ်တော်တော်ဟာပ
ါလောင်စာစီစီအပြင်လမ်းမပေးရတဲ့ဂိတ်ကြီးတွေကလည်းအခုနောက်ပိုင်းပိုလာလို့ကုန်တင်ကားတွေကိုတိုးယူနေရကြောင်းကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တူက VOA ကိုပြောပါတယ
်စီစီတဲ့အတွက်မကမီတော့ထုတ်ပုံနဲ့ကျင်းလာရတာနဲ့အဲ့မှာဒီကိစ္စကလည်းတော့တစ်နှစ်တစ်ခါလောက်ရှိနေတော့အလာရရလည်းအမှကုန်ကောင်းတွေပူလာတယ်ဟုတ်ပါဘူး။အဲဒါတော့ပတိသေးဆိုမရှိတာနဲ့အဲ့လိုမိသားစုဆိုတဲ့နေရာမှာဟိုတောင်းကမ်းဖြစ်သွားတယ်ပေါ့။အဲဆက်ဆောင်မှာဆိုရင်ငါဒါပြည်နေကုန်ဆိုလို့ရှိရင်ကျွန်တော်ကဘာမှပေးစိတ်တန်းစရာမလိုမပြောင်းဘူးလို့ဒါမှမဟုတ်ကွာတာပြင်းလာပြင်းတစ်ခါကျွန်တော်ပြောပြီးတော့2000ကျ
ော်။ကိုဗစ်ကရောဂါနဲ့ဆက်အာဏာသိမ်းပြီးနောက်ပိုင်းနေဆက်ကနေလာလေးရှိတဲ့စားသောက်ကုန်တွေလူသုံးကုန်ပစ္စည်းတွေအကန့်အသတ်နဲ့ဒါနိုင်ငံထဲဝင်ရောက်နေတဲ့အတွက်ကုန်စည်နှုန်းတွေကြီးမြင့်လာခဲ့ပါတယ်။ဒါတယ်မကလောင်စာဆီဈေးကြီးမြင့်နေတာနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြန်မာပြည်တွင်းမှာအထွေထွေကုန်စည်တွေရဲ့ဝယ်လိုအားကျဆင်းနေပြီးကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုပိုပြီးခံစားနေရတယ်လို့ကုန်တယ်လုပ်ငန်းရှင်တွေကပြောပါတယ်ခင်ဗျာ။